နိုင်ငံတော်ကဆန်ကယ်အသုံးရတဲ့ဒေသတွေမှာဆန်ကယ်တစ်စီးကိုလူတဦးသာစီးပုံနဲ့အမျိုးသားနှစ်ဦးလိုက်ပါစီးနင်းတာမျိုးမလုပ်ဖို့လိုက်နာခြင်းမရှိရင်တည်ဆဲဥပဒေတွေနဲ့ထိရောက်စွာရေးယူမယ်လို့စစ်ကောင်စီရဲ့မြို့နယ်အုပ်ချုပ်ရေးမှူးတွေကဒေသအလိုက်အမိန့်တွေထုတ်ပြန်နေပါတယ်အဓိကကတော့ဆန်ကယ်မှာလူနှစ်ယောက်စီးရင်အမျိုးသားတွေနောက်မှာမထိုင်ရလို့ကန့်သတ်တာဖြစ်ပါတယ်ဒီလိုကန့်သတ်ချက်ကြောင့်ဆန်ကယ်အာကိုပြီးတွာလာနေကြတဲ့သူတွေအတော်လေးအခက်အခဲဖြစ်နေကြပါတယ်ဒီအခြေအနေအကြောင်းရန်ကုန်လာတဲ့တရင်ကိုတော့မဆုမြမွန်ကပြောပြပေးမှာပါခင်ဗျာ
ဆိုင်ကယ်တစ်စီးကိုလူတဦးသာစီးဖို့အမျိုးသားနှစ်ဦးအတူမစီးဖို့အမျိုးသမီးတဦးနောက်မှာအမျိုးသားတဦးလိုက်ပါစီးနေတာမျိုးမလုပ်ဖို့ဆိုတဲ့ကန့်သတ်ချက်တွေပါတဲ့ဒေသန္တရအမိန့်တွေကိုစစ်ကောင်စီရဲ့အုပ်ချုပ်ရေးမှူးချုပ်တွေကနေပြီးခဲ့တဲ့သတင်းပတ်ထဲကထုတ်ပြန်နေပါတယ်ထုတ်ပြန်ချက်တွေအရဆိုင်ကယ်မှာလူနှစ်ယောက်စီးရင်အနောက်မှာထိုင်သူအမျိုးသားမဖြစ်ရဘူးဆိုတာကိုအဓိကကန့်သတ်ထားတာပါဆိုင်ကယ်တစ်စီးပေါ်မှာအမျိုးသားနှစ်ဦးသုံးဦးစီးနေပြီးတော့တနက်နေ့ပြစ်ခတ်မှုတွေဘုံတွေနဲ့ပြစ်ခတ်မှုတွေလုပ်တာကိုတွေ့ရတဲ့အတွက်အများပြည်သူရဲ့လုံခြုံရေးနဲ့အေဂျင့်တာယာကြီးအတွက်အရည်ရွယ်ထုတ်ပြန်ရတာဖြစ်ကြောင်းမြို့နယ်အုပ်ချုပ်ရေးမှူးလက်မှတ်တွင်လည်းထုတ်ပြန်တဲ့ဒေသန္တရအမိန့်တွေမှာရေးသားထားပါတယ်အမိန့်တွေမလိုက်နိုင်တည်ဆဲဥပဒေတွေနဲ့ထိရောက်စွာအရေးယူမယ်လို့ဖော်ပြထားတယ်လို့တချို့နေရာတွေမှာတော့အမိန့်အသက်ဝင်တဲ့နေ့နောက်ပိုင်းလိုက်နာခြင်းမရှိတာတွေ့ရင်အမိန့်အမျက်မရှိပြစ်ခတ်ဆောင်ရွက်ခြင်းများလုပ်သွားမယ်လို့စကတ်တတိပေးထားပါတယ်မြန်မာနိုင်ငံမှာစိုက်ကဲအစီအများဆုံးမြို့တစ်မြို့ဖြစ်တဲ့မန္တလေးမြို့မှာလည်းဒီလိုအမိန့်ထုတ်ပြန်ထားတာကြောင့်အလုပ်ကိုသွားလာရတဲ့အခါမှာအခက်အခဲတွေအများကြီးဖြစ်လာတယ်လို့ဒေသခံတွေကပြောနေကြပါတယ်။မြို့ရဲ့လမ်းစုံလမ်းကွာတွေ၊ဂိတ်တွေမှာစစ်ဆေးစောင့်ကြည့်နေတာတွေရှိတာကြောင့်မြို့သစ်ဘက်ကနေမြို့ရဲကိုအလုပ်လာသူတွေအထူးအခက်ကြုံနေကြပါတယ်။အခုလိုအမိန့်ထုတ်ပြန်တာနဲ့ပတ်သက်ပြီးမန္တလေးမြို့ကတယောက်ကအခုလိုပြောပါတယ်
။နံပါတ်၁ကသူတို့လုံခြုံရေးအတွက်လုပ်တယ်။နံပါတ်၂ကပတ်စံချတယ်။ကျွန်တော်တို့ကအဲ့လိုပဲနေတယ်ခင်ဗျာ။ဆိုင်ကတိလာကြမှာရှေ့ကိုကြိုကြည့်ရတာပေါ့ရှေ့ကိုကြိုကြည့်လို့ဘယ်လိုဆိုလဲအမှုကမ္မပြည့်လို့ဘွားကလေးပေါ်တဲ့ခါကျတော့လေအန်ဒီယံများတယ်တင်ပြီးပြန်လှည့်ကိုပြေးရတာပေါ့အဲ့လိုပြန်လှည့်ကိုပြင်သူတို့ကကြည့်တဲ့တိုင်းပဲဘာမှမင်းမင်းနေမှာမဟုတ်နှမ်းပြစ်တာပဲအဲ့ဒါကိုကလုံးအောင်ပြင်နေမှာလုံးအောင်မပြေးနိုင်တော့ဟိုတံပြောင်းအတော့ကိုဖက်နဲ့ထုတ်ထားတာပဲအနည်းဆုံးတော့ခင်ဗျပြင်အဲ့ဒါဟိုညံ့ညံ့အရိုက်ခံရတာပဲအဲ့ဒါသွေးကိုရဲရဲတော်သွားတာပဲဘာမှမပြောနိုင်ဘူးအဲ့ဒါကိုပေါင်းလေးကိုအုပ်ထားတာနောက်စီးတိပြီးတိမ်မှရောက်လို့အဲ့လိုနေတာတော်တော်များများဒီဥပဒေကမတရားတဲ့ဥပဒေဖြစ်တော့သူတွေကသွာလာနေရတာကြီးလန့်စားစားလို့ပုံပြီးတော့ပုံဖြစ်လာတယ်
။သွာလာရင်အတွက်စိုက်ကယ်ကိုအားထားကြတဲ့မုံရမျိုးမှလည်းစိုက်ကယ်ကိုအမျိုးသားနှစ်ယောက်မစီးဖို့ဒေသန္တရအမိန့်ထုတ်ပြန်ထားတာကြောင့်စိုက်ကယ်ကယ်ရီသမားတွေစားဝတ်နေရအခက်အခဲဖြစ်တယ်လို့မုံရမျိုးကစိုက်ကယ်ကယ်ရီသမားတယောက်ကပြောပြပါရတယ်။ဟုတ်ပါဘူး။အဲ့
ဒီတော့လည်းညဝင်ပုံနေတာရောက်တန်းပြီးတဲ့အခါကျတော့မပူရတော့ဘူးဗျာ။ကျွန်တော်တို့ဒီတိုင်းဆိုင်ကယ်လို့ဆိုရင်တော့သူကစစ်တာစီးတာရှိရတယ်အဲ့လိုကြီးနေပါသွားရင်ကျွန်တော်တို့တင်ရမယ့်အဲ့လိုအဲ့လိုပါသွားရင်ကျွန်တော်တို့လည်းမချောင်းမှုတွေ UN နဲ့ UN ကမချောင်းဆိုရင်ငွေစိတ်ခံလိုက်မှာပဲအဲ့ဒါကြောင့်ကျွန်တော်လည်းမတင်လို့ပဲအဲ့ဒါတော့ကျွန်တော်တို့ကပေါ့အများကြီးလုံးကကျွန်တော်တို့စောင့်ဝင်နေရေးတို့ကတော့အတူတင်တာပါပေါ့
ဆိုင်ကယ်ပေါ်မှာအမျိုးသားနှစ်ဦးမစီးရဆိုတဲ့အမိန့်ထုတ်ပြန်ထားတဲ့အထက်မှာရန်ကုန်တိုင်းတွင်တေးမြို့နယ်လည်းပါပါတယ်အမျိုးသားနှစ်ဦးစီးရင်ပြစ်ခတ်တာမျိုးလုပ်တဲ့အတွက်ကန့်သတ်ချက်ကိုမလိုက်နာခြင်းလဲလိုက်နာနေရတယ်လို့ဒေသခံကအခုလိုပြောပြပါတယ်
ဒီကတော့သူတို့ရှေ့မှာဆိုင်ငယ်နှစ်ယောက်ထိသွားရင်တော့တေချာတာတော့ပြစ်တယ်ပြစ်တယ်ဆိုင်ငယ်ဖမ်းတယ်နမုံတန်းခေါ်ရိုက်တယ်ပါးရင်သားတွေရိုက်တယ်အဲ့လိုမျိုးတော့လုပ်တယ
်ရန်ကုန်တိုင်းကမြို့နယ်တချို့အပြင်ပုဂံကြောင်ဦးမြင်းမှုစတဲ့ဒေသတွေမှာအခုလိုဒေသန္တရအမိန့်တွေကိုစစ်ကောင်စီကမြို့နယ်အုပ်ချုပ်ရေးမှုတွေကထုတ်ပြန်ထားပါတယ်တချို့နေရာတွေမှာအမိန့်ကရပ်ပေါင်း60အသက်ဝင်တယ်လို့ရေးထားတယ်လို့တချို့နေရာတွေမှာတော့နောက်အမိန့်တစ်စုံတစ်ရာမထုတ်ပြန်ခင်အထိအတိဖြစ်တယ်လို့ရေးသားထားပါတယ်တင်းသားကြီးတိုင်းကတဝဲမျိုးနဲ့ဘိတ်မျိုးတို့မှလည်းအခုလိုစိုက်ကယ်စီးသူတွေနဲ့ပတ်သက်တဲ့ကန့်သတ်မိတ်ဟာနိုဗ ెంబ ာလ18ရက်နေ့ကလေးကအသက်ဝင်နေတယ်လို့ဒေသခံတွေကပြောပါရရှင်